မြန်မာပြည်မှာကိုဗစ်ကပ်ရောဂါကူးစက်နှုန်းတက်လာသလိုသွားလာကန့်သတ်မှုတွေလည်းတဖြည်းဖြည်းတိုးလာနေလို့ကုန်စည်သည်ယူပို့ဆောင်နေတဲ့လုပ်ငန်းတွေအတွက်အခက်အခဲရှိလာပါတယ်။လန်ကီးမှာအချိန်ကျန်ကြာတာသည်ယူပို့ဆောင်ကားတွေတက်လာတာမျိုးရှိပေမဲ့အခြေခံစားတောက်ကုန်တွေပြက်လက်မသွားအောင်လှုပ်ဆောင်နေကြောင်းအဝေးပြေးကုန်စည်ပို့ဆောင်ရေးလုပ်ငန်းရှင်များအသင်းအတူရီမှုဦးအောင်မိုးက VOA ကိုပြောပါတယ်။
ဆိုတော့အဲဒီအနေနဲ့ကတော့ကျွန်တော်တို့ဒီကားတွေကတော့သွားနေပါပဲကျွန်တော်တို့ကတော့မြစ်တရခန္ဓာတာကတော့ပြည်သူကြောင့်တုံးပစ္စည်းနဲ့စားလောက်ပုံပစ္စည်းတွေတော့အဓိကစားသေးဘူးပေါ့နော်ဒါပြီးတော့ကျွန်တော်တို့ကအများကြီးပြောလို့ပြောထားတယ်အဲ့ဒါတွေ့ရတယ်လို့ဒီကားတွေကဒီကိုဗစ်ကြောင့်မလာရတာလည်းမသွားရတယ်ကိုယ်ကြီးရှားပါနေရတယ်ဈေးနှုန်းတွေမကြိုက်တာအစီအစီးတွေနင်းလာရင်လည်းရမယ့်အနေအထားတွေရှိပေါ်တာပါအဲ့လို
လုပ်ငန်းရှင်တွေအနေနဲ့အလားတူအခြေအနေကိုကိုဗစ်ဒုတိယလှိုင်းနှုန်းကလည်းကြုံခဲ့ရပါတယ်အဲ့ဒီအချိန်တုန်းကမွေးမြူရေးကုန်စည်ပို့ဆောင်ရေးကုန်စည်ကုန်ကြောက်ဆန်စီစတဲ့ကုန်သည်အသင်းအဖွဲ့ပေါင်းစုံချိတ်ဆက်ပြီးအစိုးရဦးဆောင်မှုနဲ့ကုန်စည်နှုန်းမတက်အောင်ထိန်းနိုင်ခဲ့ပါတယ်ဒီလိုပူးပေါင်းဆောင်ရွက်မှုကအခုကိုဗစ်တတိယလိုင်းမှာမရှိတော့ကြောင်းသူကပြောပါတယ်
ဟုတ်ရေနော်အခုဆောင်လာတယ်ဆိုတော့ဆွဲပေါင်းစုကနေပြီးပါဒီနေ့ဥမာဒီဘလောက်ရှိတယ်လန်ရဘလောက်ဝင်လဲစားဘလောက်ဝင်လဲကျက်သားရေဖိတ်တာဒီဘလောက်ဝင်လဲတို့ကအမှန်ငါဖိတ်တာဒီရေကျိုးဘလောက်ရှိငါဘလောက်ပေါ့နော်ဒါတွေကတော့ဒီဒီနေ့ရန်ကုန်ရဲ့အတုံးလိုတာနေကိုဖြတ်ကြည့်တဲ့အနေအထားတွေရောအခုလိုနိုင်ငံမှုရှိနေတယ်ဆိုတဲ့အကြောင်းမျိုးဒါကြောင့်နေ့တွေနဲ့အမှန်ပြည်ရရှိတယ်တော့သူတို့လည်းကိုယ်ရှင်တို့မသွားရမလားဆိုရင်ကျွန်တော်တို့ဒီရောင်းကားကြီးထွက်ပြီးတာပါညာကအစီအစဉ်သွားခဲ့တာလည်းရှိတာပေါ့နော်အခုတော့အဲ့လိုစီစဉ်သွားတာလည်းမရှိဘူးကိုလေးလုံးကြီးမင်နာကိုလည်းပဲဒီမကြီးမအောင်ဆိုပြီးတော့ပြိုလင်ကာကွယ်ပြီးတော့စီစဉ်ထားရတယ်ဘာမှမရှိဘူ
းချင်းပြည်နယ်တွန်းဆန်မြို့နယ်စကိုင်းတိုင်းတမူးမြို့ကိုမေလ29ရက်နေ့ကစတင်ပြီး Stay at Home ဒေသအဖြစ်ကျန်းမာရေးဝန်ကြီးဌာနကကြေညာခဲ့ပြီးအဲ့ဒီနောက်တဖြည်းဖြည်းတိုးချဲ့သတ်မှတ်လာရကအခုဆိုရင်တနင်္ဂနွေလုံးမှာ84မြို့နယ်အထိရှိလာပါပြီStay at home ဒေသတစ်ခုဖြစ်တဲ့ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့မှာတော့ကုန်းတွေကိုလွှဲပြောင်းတယ်ဆောင်တာရေမောင်းအစားထိုးပြီးမှမြို့ထဲကိုပေးဝင်တာဒီလိုနှီးတွေနဲ့ကုန်စည်ပြက်လက်မှုမရှိအောင်လှုံ့ဆော်နေပါတယ်။ကြံတဲ့ဒေသတွေမှာတော့ဒီလိုလှုံ့ဆော်တာမျိုးမရှိသေးပါဘူး။ဒါကြောင့်ကပ်ရောဂါကာလမှာစနစ်ကျတဲ့သယ်ယူပို့ဆောင်ရေးဖြစ်ဖို့အစိုးရကဥဆောင်ပါဝင်တဲ့ကြောင်းမန္တလေးမြို့ကကုန်းတဲ့တူက VOA ကိုပြောပါတယ်။
ဒီလိုမှတော့ကားနေနေရပေါ့နော်သူတို့ကိုဗစ်နဲ့ပတ်သက်တဲ့ဒီအချိန်ကြီးစီးနေကြတဲ့ဆိုတဲ့အချို့မျိုးတွေမှာတော့လက်ရှိနေတာတော့အဲ့လိုထုတ်တာတော့မတွေ့သေးဘူးကိုယ့်ကိုယ်အပန်းနဲ့ဝင်လိုက်သွားတယ်ဆက်လိုက်သွားတယ်ဒီလိုပဲဖြစ်နေကြတာပဲအရင်တော့သူကဒီမှာကားကိုဥဆောင်နေတဲ့အနေအထားရှိတယ်အခုတော့ဒီမျိုးတွေပေါ်တဲ့အချိန်မှာဒီအစိုးရကဥဆောင်နေတဲ့အနေအထားတွေမရှိဘူးဖြစ်ဖြစ်ပြလာတယ်မရှိဘူးနောက်တော့ဒီအချိန်ကြီးအဝင်ကိစ္စကိုတားထားရတယ်မရှိဘူးနော်အဲ့ဒါကားရတော့သူကဥပန်းနဲ့သွားနေတာလာနေတာပေါ့အဲ့လိုမျိုးပေါ့
ရခိုင်ပြည်နယ်ထဲမှာတော့ stay at home တတ်မှတ်ထားတဲ့ဒေသမရှိပေမဲ့ stay at home ဒေသကလာတဲ့သူတွေကိုတီးခြားစောင့်ကြည့်သွားမယ်လို့ရခိုင်ပြည်နယ်စစ်ကောင်စီအဖွဲ့ဝင်ဦးလာသိန်းကပုံတူးနေကပြောလိုက်တာပါရခိုင်နဲ့ဆက်သွယ်ထားတဲ့ကုန်းလန်းရေလန်းလေချောင်းလန်းတွေကိုပို့ပြီးထိန်းချုပ်သွားဖို့ရှိပေမဲ့ကူတန်သွားလာရင်မပိတ်ဆို့အောင်လှုံ့ဆော်သွားမယ်လို့သူကပြောပါတယ်ကိုဗစ်ကန့်သတ်ချက်တွေကြောင့်နေရာဒေသအသီးသီးမှာကုန်စည်နှုန်းတွေကြီးမြင့်နေပါတယ်နေဇက်ကုံစီပို့ဆောင်ရေးတွေအထူးသဖြင့်တရုတ်နိုင်ငံဘက်ကမြန်မာနဲ့ကုံသွယ်ရေးကိုကပ်ရောဂါအကြောင်းပြပြီးလုံးဝဖျက်တောက်လိုက်တာကြောင့်လေလူသုံးကုံနဲ့မရှိမဖြစ်ဈေးနဲ့ဈေးပစ္စည်းတွေပြည်တွင်းမှာအဆမတန်ဈေးတွေတက်နေတာလည်းဖြစ်ပါတယ်ခင်ဗျာ